လုံရဲ့33နှစ်တုန်းကတရုတ်နိုင်ငံတရားနာမည်ရှင်ပြည်မှာတရုတ်တပ်ဖွဲ့တွေရဲ့နှိပ်ကွပ်မှုခံခဲ့ရတဲ့ဒီမိုကရေစီရေလှူလာတက်ကြွတဲ့ဆန္ဒပြကြောင်းသားတွေကိုအမေရိကန်နိုင်ငံကျွေးဝန်ကြီးအန်တိုနီဘလင်ကန်ကဂုဏ်ပြုတဲ့ကြေညာချက်တောက်ချနေမှာထုတ်ပြန်ပါတယ်။တတိပြောင်မြောက်တဲ့ဒီလူတွေကိုမေ့ထားလို့မရပါဘူးလို့ကန်နိုင်ငံကျွေးဝန်ကြီးကပြောပါတယ်။တရုတ်နိုင်ငံရဲ့ဒီနိုင်ငံရေးနဲ့စီးပွားရေးပြုပြင်ပြောင်းလဲမှုကိုတောင်းဆိုတဲ့1989ခုနှစ်ညီညွတ်စွာလှူရှားမှုကိုတရုတ်စစ်သားတွေကရဲဆက်ဆက်ဖြိုခွဲခဲ့ကြတာပါ။1989ခုနှစ်တရားနာမည်အရေးခင်မှာထိခိုက်မြင့်လာသူတွေအတွက်နှစ်ဆင်ရှူတောင်းပွဲလုပ်နေကြတဲ့ဟောင်ကောင်ကပန်းညံတစ်ခုကိုလည်းအာဏာရှင်တွေကအခုပိတ်ထားပါတယ်။တကယ်နိုင်ငံကြီးဝန်ကြီးဌာနရဲ့ထုတ်ပြန်ချက်ထဲမှာတော့ဒီမိုကရေစီနဲ့လွတ်လပ်ခွင့်အတွက်လှုပ်ရှားရုန်းကန်မှုတွေဟာအခုဟောင်ကောင်မှာဆက်ပြီးတော့ထင်ရှားနေပြန်ပြီလို့ဆိုပါတယ်။တရားနာမည်ရင်ပြင်အစုလိုက်ပြုံလိုက်တပ်ခါမှုကိုအောင်းမိတဲ့နှစ်ဆင်ရှူတောင်းပွဲကိုတရုတ်နဲ့ဟောင်ကောင်အာဏာရှင်တွေကပိတ်ပင်တာကိုယူညွတ်ပြီးတော့ပြောပါတယ်။ဟောင်ကောင်ရှင်ကျန်းနဲ့တိဘက်ဒေသအပါအဝင်နေရာနှက်မှာရှိတဲ့လူခွေချိုးဖောက်မှုတွေအတွက်တရုတ်နိုင်ငံအနေနဲ့တာဝန်ယူတာဝန်ခံမှုရှိလာစေဖို့ဆက်ပြီးတော့ပြောဆိုသွားမှာဖြစ်တယ်လို့လည်းအမေရိကန်နိုင်ငံကျွေးဝန်ကြီးဘလင်ကန်ကပြောပါတယ်။တရုတ်ပြည်သူတွေအတွက်ရောလွတ်လပ်မှုနဲ့တရားမျှတမှုတွေရပ်တည်တိုက်ပွဲတွေကြသူတွေအတွက်ပါဒီဂျွန်၄ရက်နေ့ကိုမေ့ထားမှာမဟုတ်ဘူးလို့လည်းဆိုပါတယ်။တရုတ်နိုင်ငံအတွင်းမှာတော့အခုလိုမျိုးတရားနာမည်ရေခင်းနှစ်ပတ်လည်လောက်တာမျိုးတွေကိုတင်းတင်းကြပ်ကြပ်ကိုပိတ်ပင်ထားပါတယ်။ကိုပိုင်အုပ်ချုပ်ခွင့်တစိ့တစ်ပိုင်းရခဲ့တဲ့ဟောင်ကောင်မှာတော့တစ်ချိန်လုံးကဒီလိုမျိုးအမှတ်တရလောက်တာမျိုးတွေတစုံတရာလုတ်ခွင့်ရပါတယ်။ဒါပေမဲ့လေလွန်ခဲ့တဲ့နှစ်နှစ်အတွင်းတရုတ်ဆွေကဟောင်ကောင်မှာမျိုးသားလူမျိုးရေးဥပဒေပြဋ္ဌာန်းလိုက်ပြီးတဲ့နောက်အခုလိုမျိုးဒီမိုကရေစီရေလှူရှားမှုတွေလုပ်ခွင့်မရတော့ပါဘူး။အခုနှစ်မှာကြောက်တဲ့ဂျွန်လ၄ရက်နေ့တရားနာမည်နှစ်ပတ်လည်အခမ်းအနားတွေကိုတော့ဒီကမ္ဘာလုံးနေရာတော်များများမှာဆူတောင်းပွဲတွေလုပ်ကြမှာပါ။ Amnesty International လူခွင့်ရေးဖွဲ့ကြီးကလည်းကမ္ဘာမျိုးကြီး20မှာထိမ့်မှအခမ်းအနားတွေလုပ်ဖို့ရှိပြီးတော့ဟောင်ကောင်ကဒီမိုကရေစီရေလှူရှားသူတွေအတွက်သွေးစစ်မှုကိုပြသကြပါလိမ့်မယ်။